ရုပ်နိုင်ငံအတွက်ပထမဆုံးပြပရင်းနှီးမြှုပ်နှံမှုဥပဒေကိုထိတ်တန့်ဥပဒေပြုအဖွဲ့ကဒီသတင်းမှတ်တဲ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်။တရုတ်နဲ့အမေရိကန်တို့ကွန်တွယ်ရေးသဘောတူညီမှုရရှိဖို့ညှိနှိုင်းနေချိန်မှာပေါ်ထွက်လာတဲ့ဒီဥပဒေဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့ပြည်ပြည်စုံကောင်းမွန်ခြင်းမရှိဘဲစိုးရိမ်စရာတွေရှိနေသေးတယ်လို့သုံးသပ်နေကြပါတယ်။ဗီဒီယိုသတင်းတော့ဗေးလိုက်ဒီဘေကျင်းမြို့တော်ကနေပေးပို့တဲ့သတင်းကိုဦးကျော်စံကရှင်းပြမှာပါ။
ရုပ်နိုင်ငံမှာနိုင်ငံပိုင်းစီးပွားရေးစနစ်ကိုဘယ်လိုဖွင့်ပေးလာမလဲဘယ်လောက်အချိန်များများဆန်းဆန်းဖွင့်ပေးနိုင်မလဲဆိုတာဆက်စုနည်းနဲ့ချီပြီးစောင့်စားခဲ့ရပြီးတော့ဖွင့်ပေးလာတော့လည်းပဲမျှော်လင့်ချက်အတိုင်းဖြစ်မလာခဲ့ပါဘူးအခုပေါ်ထွက်လာတဲ့နိုင်ငံသားယင်းနှုံမှုဥပဒေဆိုတာလည်းပဲထုံနှင်းနေနေပဲဖြစ်ပါတယ်ဒီဥပဒေကိုတရုတ်နိုင်ငံဆိုင်ရာအမေရိကန်ကုမ္ပဏီများအစင်းကပြိုဆိုလိုက်ပြီးဒါဟာယင်းနှုံမှုပတ်ဝန်းကျင်တွတ်တဲ့အောင်အာထုမှုတရားဖြစ်တယ်နှိလိုပဲရပဲလို့ပြောကြပါတယ်ဒါပေမဲ့တလောက်အရေးကြီးတဲ့ဥပဒေကိုနိုင်ငံသားကယဉ်ကျေးမှုနာမည်သူတွေအပါအဝင်သက်ဆိုင်တဲ့လူတွေအားလုံးနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးညှိနှိုင်းခြင်းမရှိဘဲပြသလိုက်တာဟာစိုးရိမ်ရပဲလို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဥပဒေရဲ့အစောပိုင်းမူတရက်ကတော့2015မှာထွက်ပေါ်လာခဲ့ပြီးပြန်လည်သုံးသပ်ရင်းရဆိုင်တော့ခဲ့တာပါ။အဲမကြသေးညီအစ်မပြန်လည်ထွက်ပေါ်လာတဲ့ဒီဥပဒေမှာတော့အစုံနှုံတွေပူပြီးရေပူရကြတယ်ဒီကြပြတ်သားမှုလိုအပ်နေတယ်လို့သုံးသပ်သူကဆိုကြပါတယ်ပထမမူကြမ်းမှာကြည့်မယ်ဆိုရင်ပုံမှန်ပေါင်း182ခုရှိခဲ့ပေမဲ့အခုဥပဒေမှာတော့ပုံမှန်40ခုပဲပါဝင်ပါတော့တယ်တချို့ကတော့လည်းဒါဟာဥပဒေကြမ်းကိုအတိပြုရတာမြန်ဆန်စေလိမ့်မယ်တိကျပြတ်သားမှုမရှိဘဲရေပူရဆန်နေတဲ့အတွက်အစိုးရအဖို့လုံထုံးလုံးကြီးတွေချမှတ်တဲ့နေရာမှာပူပြီးလူသာလွန်သာဖြစ်စေနိုင်တယ်လို့သုံးသပ်ကြပါတယ်လက်စတာရော့စ်ဟာတူဘီဆိုင်ရာအမေရိကန်ကုမ္ပဏီများအသင်းမူဝါဒရေးရာအကြီးအကဲဖြစ်ပါတယ
် The law is phrased and is drafted with very general provisions. There are a number of things that are not covered in there. Like for example, what percentage
of the foreign investment is allowed to be used in the United States? The law is not covered in there. Like for example, what percentage of the foreign investment is allowed to be used in the United States?တခြားကုမ္ပဏီအစုရှယ်ယာဝယ်ယူမဲ့ကိစ္စမျိုးမှာတော့လုံခြုံရေးသုံးသပ်စစ်ဆေးရမယ့်ကိစ္စဖြစ်ပါတယ်။ဒါတွေကမလိုဘူးလို့ထင်ပါတယ
်။ဒီဥပဒေမူစစ်ဟာအမေရိကန်နဲ့တရုတ်တို့ကုမ္ပဏီသဘောတူညီမှုရရှိရေးအတွက်ကြိုးပမ်းနေခြင်းအစဉ်အဟုန်နဲ့ပေါ်ထွက်လာတာပါ။ဤပညာအတင်းအဓမ္မဆွဲပြောင်းယူရေးကိစ္စမျိုးကိုဘယ်လိုကင်တွယ်မယ်ဆိုတဲ့ပြဋ္ဌာန်းချက်ပါရှိပေမဲ့နိုင်ငံပိုင်းလုပ်ငန်းတွေအတွက်အစိုးရကအထောက်ပံ့ပေးတဲ့ကိစ္စမျိုးကိုတော့ဘယ်လိုဖြေရှင်းမယ်ဆိုတာပြောထားခြင်းမရှိပါဘူး။တကယ်တော့ဒါဟာအမေရိကန်နဲ့ဆွေးနွေးညံတဲ့ကိစ္စတွေကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့စနစ်ကိုတစ်စိတ်တစ်ပိုင်းအချင်းချမှတ်ထားတာဖြစ်တယ်လို့တရုတ်ပြည်ဆိုင်ရာဥရောပကုမ္ပဏီများအစင်ဥက္ကဋ္ဌမက်ထာဘွန်ကဆိုပါတယ
် More than a law it's a document of state's principles and it states exactly the principles that we would like to hear and it states the principles
ဒါဟာဥပဒေတစ်ခုဆိုတာထက်ကျွန်တော်တို့ပြည်ပရင်းနှီးမြှုပ်နှံသူတွေကြားကျင်နေကြတဲ့ဘူဝါဒတချို့ကိုဖော်ပြတဲ့အထောက်အထားတစ်ခုလည်းဖြစ်ပါတယ်အမေရိကန်စစ်သားရဲသမားတွေကိုတရုတ်ဘက်ကစာနဲ့ပိနဲ့ရေးသားတက်လိုက်တာလည်းဖြစ်ပါလေ။ဒါပေမဲ့တကယ်အကောင့်ထဲထွက်လာတော့မှအခိုင်အမာအတည်ပြုနိုင်ပါပါ
။နောက်ထပ်ဆိုရင်ညာတစ်ခုကတော့အမျိုးသားလူမျိုးရေးရှိကောင်ကကြေကြေပြတ်ပြတ်သုံးသပ်မယ်ဆိုတဲ့ကိစ္စပဲဖြစ်တယ်လို့ဝါရှင်တန်အခြေစိုက်စီးပွားရေးအတိုင်ပင်ခံအော်စင်လိုဗီယာထောက်ပြပါရတယ်။လူမျိုးရေး website တစ်ခုဖြစ်တဲ့ Lawfare မှာမကြသေးမီကသူရေးခဲ့တဲ့ဆုံးမထဲမှာပြည်ပကုမ္ပဏီများသည်အမျိုးသားလူမျိုးရေးသမဟုတ်ပြည်သူလူထုအကျိုးစီးပွားအတွက်အန္တရာယ်မဖြစ်စေရလို့တရုတ်ဥပဒေမှာထည့်သွင်းထားတဲ့အချက်ဟာသုံးသပ်တဲ့ကိစ္စတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။ဆက်လက်ပြီးတော့ဒီပြဋ္ဌာန်းချက်တွေဟာနိုင်ငံတော်နဲ့တရုတ်ကွန်မြူနတီပါတီရုပ်အဖို့ညီညွတ်နိုင်ရေးကိစ္စတွေမှာကြဲကြဲပြန့်ပြန့်ဝင်ဆွဲခွင့်ပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးအရာအကဲဆက်တဲ့ကိစ္စတွေကိုဆောင်စားကြဖို့နိုင်ငံသားညီညွတ်နိုင်သူတွေကိုအချက်ပြလိုက်ကြလည်းဖြစ်တယ်လို့သူရဲ့ဆောင်မမှာရေးသားထားပါတယ်။လက်စတာရော့စ်ကတော့ဒါဟာအပူဆောင်ထားတဲ့အခက်အခဲတစ်ခုလိုဖြစ်နေပြီးဒီအချက်ကိုဘယ်အတိုင်းသာထိကျင့်သုံးရမယ်ဆိုတာလည်းပဲအကန့်အသတ်မထားရှိဘူးလို့ဆိုပါတယ်။ဒါကြောင့်တရုတ်ပြည်ရဲ့ပြပရင်းနှီးမြှုပ်နှံမှုဥပဒေဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ခုဖြစ်ပေမဲ့ထိရောက်မှုစိတ်မရှိတာပဲစိုးရင်ွယ်ရတာပေါ်ထွက်လာစေတယ်လို့ပြောရမှာဖြစ်ကြောင်းပါခင်ဗျာ။